မင်္ဂလာပါကျမရေသွမ်းဟုတ်မတမ်းမစွမ်းသူများအတွက်ရပိုင်ခွင့်များကိုမြန်မာမိသားစုများသိရှိရန်အတွက်ကြေညာပေးပါမယ်ကျမရေဌာနသို့မဟုတ်မတမ်းမစွမ်းသောသူများအားဆောင်ရှောက်သောဌာနများ၏ဝန်ဆောင်မှုများကိုအသုံးပြုသူတိုင်းရပိုင်ခွင့်များဆိုင်ရာဥပဒေမှကာကွယ်ပေးပါတယ်တိချလွတ်လပ်သောကော်မရှင်အရာရှိကရင်းရပိုင်ခွင့်များကိုအသီးပေး၍အကာအကွယ်ပေးပါတယ်နယူးဇီလန်နိုင်ငံမှာဤဥပဒေကိုကျမရေနှင့်မတမစွမ်းကော်မရှင်နာဥပဒေ1994ခုဟုခေါ်ဆိုပါရယ်ဥပဒေအရာသင်ရပိုင်ခွင့်10ခုရှိပါရယ်နံပါတ်1လေးစားစွာဆက်ဆံမှုကိုရရှိပါမည်နံပါတ်2ဖိနှိပ်ခြင်းခွဲခြားခြင်းမပြုဘဲတန်းတူညီမျှသောဆက်ဆံမှုရရှိပါမည်နံပါတ်3မိမိကိုယ်သိခါနှင့်လွတ်လပ်စွာဆုံးဖြတ်ပိုင်ခွင့်ရှိပါမည်နံပါတ်4အရေးသွေးမိသောဝန်ဆောင်မှုကိုရရှိပြီးကျွမ်းကျင်စွာနှင့်ဂရုစိုက်ခြင်းကိုရရှိပါမည်။နံပါတ်5သင်၏လိုအပ်ချက်များကိုကူညီကုသပေးမိသူနှင့်ပြည်လဲစွာဆက်ဆံနိုင်ရေးအတွက်သင်နားလည်သဘောပေါက်နိုင်သောနည်းလမ်းများကိုပြင်ဆင်ပေးထားရပါမည်။နံပါတ်6သင်၏ကျန်းမာရေးသို့မဟုတ်မတန်မစွမ်းသူ၏လိုအပ်ချက်များအတွက်သင်နားလည်သဘောပေါက်အောင်တရင်အချက်လက်များပေးရာတွင်သက်ဆိုင်ရာဌာနဝန်ဆောင်မှုဝန်ထမ်းတို့၏နာမည်နှင့်ယာတုစံသက်စစ်ဆေးပုံနှင့်စစ်ဆေးထားသောအဖြေစာသောအချက်လက်များအလုံးကိုရရှိနိုင်ပါသည်။နယူးဇီလန်နိုင်ငံတွင်သင်၏အခြေအနေကိုပုံမူနားလည်နိုင်ရန်နှင့်အဖြစ်အပျက်တို့ကိုနားလည်သဘောပေါက်ရန်အတွက်မေးခွန်းများကိုမေးရန်တိုက်တွန်းပါသည်။နံပါတ်9ကုသမှုနည်းလမ်းများကိုမိမိကိုယ်တိုင်ဆုံးဖြတ်နိုင်ခွင့်ရှိပါသည်။စိတ်ပြောင်း၍အခြားနည်းလမ်းကိုလည်းရွေးချယ်နိုင်ခွင့်ရှိပါသည်။နံပါတ်8သင်အားအကူအညီပေးမိသူသည်သင်အနာတွင်အမြဲတမ်းလိုလိုနေနိုင်ခွင့်ရှိပါသည်။နံပါတ်9အကယ်၍သင်အားသုတေသနလေ့လာမှုသို့မဟုတ်ဝန်ထမ်းတို့ကိုသင်ကြားမှုတွင်ပါဝင်ကူညီရန်တောင်းဆိုလာပါကလည်းဤရပိုင်ခွင့်များအလုံးအကျုံးဝင်ပါသည်။နံပါတ်30မကျေနပ်ချက်များကိုတိုင်ကြားခွင့်ရှိ၍သင်၏တိုင်ကြားချက်ကိုလေးနက်စွာစဉ်းစားပေးရပါမည်။ဝန်ဆောင်မှုများအပေါ်မကျေနပ်မှုစိုးရိမ်မှုများဖြစ်ပါကသို့မဟုတ်တခုခုမှားယွင်းပါကသို့မဟုတ်မိမိရပိုင်ခွင့်များကိုထိပါလာပါကအောက်ပါတိုင်းသင်လှုပ်ဆောင်နိုင်ပါသည်မိမိအားဝန်ဆောင်မှုပေးနေသူသို့မဟုတ်ဌာနဆိုင်ရာတာဝန်ရှိသူတို့ကိုပြောကြပါသူတို့သည်သင်၏စိုးရိမ်မှုပြဿနာကိုဖြေရှင်းပေးနိုင်ပါလိမ့်မည်တိကျလွတ်လပ်သောအကျိုးဆောင်၏အကူအညီကိုရယူပါမကျေနပ်ချက်များကိုအောက်ပါပုဂ္ဂိုလ်များသို့လည်းပဲတိုင်ကြားနိုင်ပါသည်သင်တိုင်ကြားလိုသည့်ပုဂ္ဂိုလ်သို့မဟုတ်ပုဂ္ဂိုလ်များထိုဌာနအဖွဲ့အစည်းတွင်တာဝန်ထမ်းဆောင်နေသူတဦးဦးသို့မဟုတ်တိုင်ကြားမှုကိုတာဝန်ယူလက်ခံသူဥပမာဆေးရုံဌာနတွင်အရေးသွေးထိန်းချုပ်မှုမန်နေဂျာသို့မဟုတ်မကျေနပ်ချက်များကိုတိုင်ကြားနိုင်သောအရာရှိတိကျလွတ်လပ်သောကျန်းမာရေးနှင့်မတန်မစွမ်းသူများအားအကျိုးဆောင်ကျန်းမာရေးနှင့်မတန်မစွမ်းသူများကော်မရှင်အရာရှိရပိုင်ခွင့်ဆိုင်ရာဥပဒေနှင့်ပတ်သက်သောသတင်းအချက်အလက်များထပ်မံရရှိနိုင်ရန်နှင့်အကူအညီများမိမိတို့ကိုယ်တိုင်ဘယ်လိုဆောင်ရွက်တိုင်ကြရမည်ကိုသိရှိလိုပါကအောက်ပါတိုင်းဆက်သွယ်နိုင်ပါတယ်။ The Nationwide Advocacy Service နိုင်ငံလုံးဆိုင်ရာအကျိုးဆောင်အဖွဲ့3933999353 The Health and Disability Commissioner ကျန်းမာရေးနှင့်မတမ်းမစွမ်း၏ကော်မရှင်အရာရှိ3933111233ဆက်သွယ်နိုင်ပါတယ်။ကျေးဇူးတင်ပါတယ်။